ဂါဇာပြည်ရဲ့အစိုးပြုချက်နဲ့ပတ်သက်ပြီးနောက်ဆက်တွဲဆွေးနွေးဖို့ညှိနှိုင်းရေးမှူးတွေကိုကိုင်ရိုကိုဆက်လွတ်မယ်လို့အစ္စရေးကချက်သပြေးနေမှာကြေညာပါတယ်။ဂျန်ဝင်ညှိနှိုင်းပေးနေတဲ့ American Egypt နဲ့ Qatar ကိုယ်စားလှယ်တွေဟာအစ္စရေးနဲ့ Hamas တို့ကြားဂါဇာပြည်ရဲ့သဘောတူညီချက်ရဖို့တွန်းအားပေးနေကြတာဖြစ်ပြီးသဘောတူညီချက်ရဖို့လည်းနှီးလာနေပြီလို့သတင်းတွေမှာဖော်ပြပါတယ်။ Hamas တွေကလည်းအရင်တုန်းကသူတို့အဓိကထားပြီးတောင်းဆိုနေတဲ့ဂါဇာပြည်ရဲ့ဖို့အစ္စရေးဘက်ကစစ်ပွဲရပ်ဆိုင်းပြရမယ်ဆိုတဲ့အချက်ကိုအစ္စရေးဘက်ကအတိအကျလိုက်နာဖို့မလိုတော့ဘူးလို့သဘောတူကြတာပါ။ဒါအပြင်ဂါဇာပြည်ရဲ့သဘောတူညီချက်ရတဲ့အထိညှိနှိုင်းမှုတွေဆက်ပြီးစ조사ပေးဖို့လည်းဟမတ်စ်တွေကတိုက်တွန်းနေတာဖြစ်ပါတယ်။သဘောတူညီချက်ရဖို့ဟမတ်စ်တွေအောက်တိုဘာ9ရက်အစ္စရေးကိုဝန်တိုက်ခြင်းကဖမ်းသွားတဲ့ဒဇာကန်တွေပြန်ပြီးလွှတ်ပေးရမှာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူကတော့သူရဲ့စစ်တပ်ကဟာမတ်ရှေကိုအပြီးတိုင်ဖယ်ရှားဖို့မလုပ်နိုင်တဲ့အပြည့်အဖို့သဘောတူမှာမဟုတ်ဘူးလို့ပြောထားတာပါ။ညနေရေးအဖွဲ့ဟာဒိုဟာမှာကျင်းပတဲ့၄နိုင်ငံပါဝင်တဲ့ထိပ်သီးစည်းဝေးကနေပြန်ရောက်လာတာဖြစ်ပြီးဒဇာကန်ပြန်လွတ်မြောက်ရေးဆွေးနွေးခဲ့တယ်လို့ပြောပါတယ်။